သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
စစ်အာဏာသိမ်းကာလအတွင်းကြုံတွေ့နေရတဲ့ COVID-19 တတိယလိုင်းဟာမြန်မာနိုင်ငံရဲ့ပြည်သူတွေကြားမှာပြင်းထန်တဲ့သက်ရောက်မှုတွေဖြစ်လာနေပါပြီ။လူဦးရေသိပ်သည်မှုအများဆုံးဖြစ်တဲ့ရန်ကုန်မြို့မှာလည်း COVID ကူးစက်ခံရပြီးသေဆုံးနေသူတွေနေ့စဉ်ရာနဲ့ချီရှိနေခဲ့ပါတယ်။ရန်ကုန်မြို့ရဲ့တုတ်တန်တွေမှာမိသူရမယ့်အလောင်းတွေပုံနေတာကြောင့်သတ်မှတ်ချိန်ကျော်လွန်ပြီးညအချိန်တွေပါတချို့ပြေးနေရတာနေ့တိုင်းလိုလိုဖြစ်နေတာပါ။ဒီလိုဆိုရင်ထိတ်လန့်စရာတွေကြုံတွေ့နေရပေမယ့်အာနာသိစစ်ကောင်စီရဲ့စက်မာရေးဆောင်ရှားမှုတွေမလုပ်ပေးနိုင်တဲ့အခြေအနေမှာပြည်သူတွေဟာယောဂမကုဆက်ဖို့ကိုယ့်ကိုယ်ကိုကာကွယ်ဖို့အရေးထက်ယောဂဖြစ်မှုတွေကိုကုသနိုင်ဖို့လုံပန်းနေကြရပါတယ်။ကိုဗစ်ကိုကာကွယ်ကုသရေးအတွက်ပြည်သူတွေကိုယ်သူကိုယ်တိုင်လှုပ်ဆောင်နေရတာဟာယောဂကုဆက်မှုအတွက်အန္တရာယ်များတယ်လို့မိစေးဆရာဝန်တူကအခုလိုပြောပါတယ်
။အဲ့ဒီအောက်ဆီဂျင်ဆိုင်ရှိနေဆေးဆိုင်အရှိကလူတွေအားလုံးဒီအစတက်ဖြစ်တဲ့လူနာအိမ်ကလူတွေကြီးပဲအရင်တော့ဆိုကွာရန်တင်းစင်တာမှာနေရမယ့်လူတွေဒီအောက်ဆီဂျင်ဆိုင်ရှိဆေးဆိုင်အရှိကိုတန်းစီနေကြတယ်အဲ့လိုအနေထားရက်ကွက်ထဲမှာလုံးဝတအိမ်လုံးကြီးဖြစ်တဲ့ယောဂါကိုသမီးကဝင်တော့လေသူကိုယ်တိုင်ဖြစ်တယ်ဆေးတော့ဝင်တော့လေတယောက်ခေတ်တက်ပါတယ်တယောက်ကဆေးတော့ဝင်ရမယ်ဆိုတော့အမရဲ့ဒီ infection spread ကကွန်ထရိုးလုံးလို့ဘလူးမန့်ဖြစ်နိုင်ုံဖြစ်နေတာကွာရန်တင်းစင်တာမှာအမလို့နေရတဲ့မိသားစုဝင်နေတဲ့အောက်ဆီဂျင်ဆိုင်ရှိနေဆေးဆိုင်အရှိမရက်နေတဲ့အတွက်ကြောင့်မို့ဒီတတိယကိုဗစ်တတိယလိုင်းကြီးရေအင်ဂျင်ဆူကြီးတန်းလုံးစွာပြန့်နှံ့နေတယ်လို့အမကမြင်တယ
်။ကူးစက်မြန်ကိုဗစ် -19 ကပ္ပကတ်ရောဂါကိုစီမံမှုကောင်းကောင်းငွေအားလူအားနဲ့ထိန်းချုပ်ဖို့လိုအပ်နေခြင်းမှာအာဏာသိမ်းစစ်ကောင်စီဟာထိရောက်တဲ့စီမံမှုတွေကိုမလုပ်ဆောင်နိုင်ခဲ့ကြပါဘူး။ကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းမှာကိုဗစ်သံသယရှိသူတွေကိုစစ်ဆေးတဲ့အခါကူးစက်မှုနှုန်းက10ရာခိုင်နှုန်းကျော်သာအများဆုံးရှိခဲ့ပေမယ့်လက်ရှိတတိယလိုင်းမှာတော့38ရာခိုင်နှုန်းကျော်အထိကူးစက်ခံရမှုမြင့်တက်လာခဲ့ပါတယ်။အိမ်နီးချင်းနိုင်ငံချို့မှာကိုဗစ်တတိယလိုင်းကူးစက်မှုမြင့်တက်နေချိန်မှာတော့မြန်မာနိုင်ငံရဲ့စာသင်ကျောင်းတွေကိုစစ်ကောင်စီကဖွင့်လှစ်ထားခဲ့ပါတယ်။ကူးစက်မှုနှုန်းများပြားလာတာကြောင့်သေဆုံးမှုမြင့်တက်လာချိန်မှာသာအာဏာသိမ်းစစ်ကောင်စီကဌာနဆိုင်ရာယုံတွေကိုအခုလ18ရက်မှစပိတ်ဖို့ညွှန်ကြားလာခဲ့ပါတယ်။ပြည်သူတွေရဲ့အခွန်ဖဏ္ဍာငွေနဲ့လက်နက်တွေဝယ်ပြီးဖိအားပေးအကြမ်းဖက်နေတဲ့စစ်ကောင်စီရဲ့လုပ်ရည်နဲ့ပတ်သက်ပြီးကာကွယ်ကုသရေးပိုင်းမှာကူညီလှုပ်ဆောင်နေတဲ့ဆရာဝန်တူက
အဓိကကတော့လေဒီ COVID တတိယလိုင်းကြီးကျွန်မအမြင်ပြောရရင်တော့အစ်အစိုးရကကြီးစံမကုန်မဲနဲ့ပြည်သူကိုသတ်သက်ပွဲပဲ။ဒီလောက် covid အပြင်ဖြစ်ပြီဆိုရင်ကျောင်းနေပြင်ရမယ်လူစုခွဲပြင်ရမယ်အလုပ်တွေပြင်ရမယ်ဆိုတာတက္ကသိုလ်လုံးသိတယ်တက္ကသိုလ်လုံးလုပ်တယ်ဆိုပေမဲ့တို့မှလုပ်နေတာကအာဏာတည်ရဲရဲပဲလုပ်တယ်အုပ်ချုပ်ရေးညံ့ရသည်ပုံမှန်လေပတ်တယ်ဆိုပြီးခြံပြလုပ်ထားတဲ့အတွက်ကြောင့်မလို့စေယုံတွေဖွင့်ထားတယ်လူနာတွေလက်မခံဘူးကျောင်းတွေဖွင့်တယ်ဂျိုချာဂျိုချာကလေးတွေကျောင်းတက်တယ်တန်းလုံးpositive ဖြစ်တယ်ပြည်သူပြာရာခတ်နေတာပြည်သူရော့သွားတာပြည်သူတည်သွားတာကိုသူအေးအေးဆေးဆေးထိုင်ကြည့်နေတယ်သူလိုချင်တာဒီတိုင်းပြည်လူမျိုးမဟုတ်ဘူးသူ့မှာလူမျိုးကိုတန်ဖိုးထားတဲ့စိတ်မရှိဘူးတိုင်းပြည်ကိုလိုချင်တဲ့စိတ်ပဲရှိရတဲ့အတွက်ကြောင့်မို့ကျွန်တော်တို့တွေအတုံးပြည်သူတွေအတုံးလုံးရုံရုံအလဲလဲအပြုတ်ပြူတည်ဆုံးနေကြတာတဖြုတ်ဖြုတ်ကြွေကြနေတာကိုငုတ်တုတ်ကြည့်ထိုင်ကြည့်နေတယ်ကျွန်တော်တို့အဲ့လိုပဲမြင်နေ
စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ပိုးကုဆက်ခံရသူ2,000ကျော်နေပြီဖြစ်တယ်လို့မြန်မာနိုင်ငံရဲ့မြို့တိုင်းလူလုံးမှာကိုဗစ်နဲ့သေဆုံးမှုတွေနှစ်ဆင်ရှိနေတာကြောင့်စိုးရိမ်နေကြရတဲ့အနေအထားကိုရောက်ရှိနေတာပါဒီလိုသေဆုံးမှုတွေကိုထိန်းချုပ်နိုင်ဖို့အတွက်အဓိကအရေးပါနေတဲ့အောက်ဆီဂျင်လိုအပ်ချက်ကနှစ်ဆင်နဲ့အမျှမြင့်တက်လာနေပါတယ်COVID-19 ကူးစက်ခံရသူတွေကိုကူညီပေးနေတဲ့လူမှုရေးအသင်းတွေဟာအောက်ဆီဂျင်ဖြည့်ဖို့2ရက်လောက်ကြိုတင်စောင့်ဆိုင်းနေကြရသလိုအသင်းတွေစီနေ့စဉ်အကူအညီတောင်းဆက်သွယ်လာသူတွေကိုလည်းလုံလောက်အောင်ပတ်ပိုးနိုင်ရေးမှာအခက်အခဲတွေရှိနေတယ်လို့ဆိုကြပါတယ်။အရင်ကမြို့ကြီးတွေမှာအောက်ဆီဂျင်တောင်းရောက်ဖြည့်နေရတာကြောင့်လက်ရှိအခြေအနေမှာတော့နေဒီသတွေဟာအားကိုးရမဲ့နေသလိုဖြစ်နေတယ်လို့ဒေသခံတွေကဆိုပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့စကိုင်းတိုင်းကလေးမြို့မှာလူနာတွေအတွက်အောက်ဆီဂျင်ရအောင်ကူညီနေသူတို့ကအခုလိုဆိုပါတယ်
ဒီလိုရနာမသိရင်ဒီဒီအရင်ဆွေးရလုပ်ပေးထားတာဆေးရုံပြီးသူဆေးရုံကြီးထဲမှာအောက်ဆီဂျင်ထုတ်တဲ့ဆက်တီးကြန့်ရှိတယ်အဲ့ဒါကိုသူတို့ရတင်ထားပြီးသူတို့တွေပဲသုံးနေတော့ပါတော့အဲ့ဒါအများတော့ရန်ကုန်မန္တလေးအဓိကတော့မန္တလေးမုံရွာနေမှာကြတယ်နောက်ပိုင်းမန္တလေးတို့အဲ့အောက်ပိုင်းနေမှာလည်းတော်တော်လေးဖြစ်လာတော့မှာလို့မရတော့အဲ့မှာဒီမှာကလေးမျိုးမှာဒီဒီအရင်ကလှူခံထားတဲ့ပတ်စံနဲ့ဆက်တလုံးဝင်လိုက်တာပါတော့သူကလည်းအကန့်တတ်နဲ့ပဲထုတ်ပေးတာအဲ့ဒီဒီမှာလူမှုရေးဖွဲ့တွေကလည်းအများကြီးရှိရပါတော့အဲ့ခွဲတန်းပေးတာပေါ့တနည်းကို၄တင်း၄တင်းကိုခွဲတန်းပေးပြီးမှအဲ့လူမျိုးအတင်းညာနဲ့လိုရဲ့လူတွေကိုပြန်ပြီးမှဖြည့်သေးတာဒါပေမဲ့အကန့်အသတ်နဲ့ပေါ့နော်အလုံးမလောက်ဘူးလို့ပြောတယ်ရုပ်သာတနည်းကိုနည်းနည်းပဲထုတ်လို့ရတယ်ဆက်ကတလုံးပဲရှိသေးတယ်ဆိုတော့
မြန်မာနိုင်ငံရဲ့နေရာတိုင်းမှာအောက်ဆီဂျင်လိုအပ်ချက်မြင့်မားနေတာကိုအာဏာသိမ်းစစ်ကောင်စီကဖြည့်ရှင်းပေးနိုင်ခြင်းမရှိတဲ့အပြင်ပြည်သူတွေကိုဖြည့်ပေးနေတဲ့အောက်ဆီဂျင်စက်ရုံတွေကိုကတ်တက်လိုက်တာကြောင့်ပြည်သူတွေအခက်အခဲတွေနဲ့ပုံကြုံတွေ့နေကြရပါတယ်အောက်ဆီဂျင်ရဖို့အခက်အခဲတွေကြာကကျိုးပတ်နေကြရတဲ့ပြည်သူတွေဟာအရေးပေါ်ကျန်းမာရေးအခြေအနေမှာလည်းအားကိုးစရာဆေးရုံစည်းကမ်းတွေကအာဏာသိမ်းစစ်ကောင်စီလက်ထက်မှာအဆအဆအရာရာပြည့်ဝနေခဲ့ပါတယ်။ဒီကာလမှာဆေးရုံစည်းကမ်းတွေအဆင်မပြေလို့အသက်30ကျော်အရွယ်အကိုတယောက်ကိုမဆုံးရှုံးသင့်မဲ့လက်လွတ်ခဲ့ရတဲ့ရန်ကုန်မြို့နယ်အမျိုးသားတဦးကတော့
ဘာရန်အောင်နဲ့ဘာရန်အောင်နဲ့အချိန်မှာမတက်တာတော့သူဆေးကမ်းတွေလိုက်ဆေးရုံတွေလိုက် join တယ်။ဆေးရုံတွေလိုက် join ကြည့်ရတာမှာဆေးရုံကဘာလဲပြောလဲဆိုဒီမှာအတော့အားကြီးရယ်ဟုတ်အားကြီးတော့လုံးဝလက်မခံဒီလူနာကိုဆေးရုံတင်လို့မရဘူးအားကိုင်းနေတယ်ဗျဟိုပုဆန်တကယ်လို့ပြေးမယ်ဆိုရင်တော့သူတို့ဘက်ကဒီလူနာကိုဆေးရုံပေါ်မှာထားလို့အဆင်မပြေဘူးဆိုတော့အကုန်လုံးညင်းတယ်အဲ့လည်းသူတို့နောက်ဆုံးဒီကျွန်တော်တို့ဒီအင်းစင်ဂျိုကုန်းပေါ့နော်လက်ခံပြီးတော့ကုတာပေးမယ်ဒီဆေးရုံကဒီဒီဆေးရုံကသူတင်လိုက်တော့အမှဖြစ်တဲ့အခက်ခဲကဘာလို့ဖြစ်လာလဲဆိုတော့ဆရာဝန်ကြီးကမလာကြည့်သေးဘူးသူကျွန်တော်အကောလည်းအချိန်မှာအောက်ဆီဂျင်တော်တော်ကျနေတယ်အောက်ဆီဂျင်ကျတဲ့အချိန်မှာသူတို့ဖုံးတတ်တဲ့အချိန်မှာသူကဆေးပဲဖုံးပေးတာအောက်ဆီဂျင်ဘယ်လိုတင်ပေးပါဘယ်လိုချလိုက်ပါသူတို့ဒီကအစင်းကိုတောက်လိုက်ပါဆိုရဲတောက်တဲ့အချိန်မှာစိတ်တော့အပင်မပြေဘူးကွအဲ့နဲ့နောက်ဆုံးကျွန်တော်ကိုဆုံးကန်ကြီးဆုံးကန်ကြီးအချိန်မှာကြတော့ဆရာဝန်လည်းမခေါ်တော့သူ့အမျိုးသမီးကသူရရလေးနဲ့ပဲလုပ်ပြီးတော့ကျွန်တော်ကလည်းအဲ့ဒီမှာလုံးဝလက်ချော့လိုက်တယ်ပေါ့ကွအဲ့မှာကျွန်တော်အကိုရဲ့မိန်းမအနေဘေးနားမှာသူတို့ဘာသာအရာပေါ့နော်ခရီးရန်ရသူတို့ဖျားတာတွေညွတ်ပေးတယ်သူနောက်ဆုံးဆက်တက်မှာခိတ်ခေါင်းနဲ့တော့အောင်လုပ်ပေးပြီးတော့ပဲကျွန်တော်ကမနေ့က3:20မိနစ်အချိန်ပါပဲပုံပါလေ
စစ်ကောင်စီဟာအာဏာသိမ်းကာလအတွင်းမှာပြည်သူတွေကိုဖမ်းဆီးအကြမ်းဖက်ခဲ့တာကြောင့်9လကျော်အတွင်းတေဆုံးခဲ့ရသူ900ကျော်ရှိတယ်လို့နိုင်ငံရေးအကြီးအကဲများကစောင့်ရှောက်ရေးအသင်း AABB ကကောက်ခံထားတဲ့မှတ်တမ်းတွေအရသိရပါတယ်ဒီကာလမှာအာဏာသိမ်းစစ်ကောင်စီရဲ့ကျန်းမာရေးဆောင်ရှားမှုအားနည်းတာတွေကာကွယ်ကုသရေးမှာကန့်သက်ထားတာတွေကြောင့်ပြည်သူထောင်နဲ့ချီပြီးတေဆုံးခဲ့ရပါတယ်နေ့စဉ်နဲ့အမျှ COVID-19 ကူးစက်ခံရပြီးတည်ဆုံးသူတွေရဲ့ရုပ်အလောင်းကိုတည်ဆောင်တကြိုပေးနေရတဲ့လူမှုကွန်ရက်အသင်းဝင်တို့ကလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်။အကြောင်းကြားတာပါလဲဆိုတော့ဒီကွန်လုံးလူတွေတကြိုစလို့အကြောင်းကြားတယ်။တော့လည်းတံတရားနဲ့ကွန်လုံးဝင်တဲ့ခါကျတော့အိမ်မှာကြကြမထားချင်ဘူး။တိတ်လို့ပြပါကြဘူး။အဲ့ဒါဒီအကြံဆုံးကိုတကြိုချင်တယ်။ဒါပေမဲ့ကျွန်တော်တို့မှလည်းဟိုလက်ခံတဲ့နိုင်ငံတွေကအရှိနိုင်ငံတွေရှိတဲ့ခါကျတော့တို့နိုင်ငံဆိုတော့လက်ခံလို့မရဘူး။ဟိုလမ်းကြောင်းတွေကလို့ဘယ်လိုခေါ်မလဲအရင်များပြတဲ့ခါကျတော့ကျွန်တော်အသေးလေးနဲ့မနိုင်မနေနေချင်းကိုဟိုအခေါင်းနေမလောက်ကတ်နေမလောက်အကုန်မလောက်အဲ့လိုဖြစ်တဲ့ခါကျတော့ကျွန်တော်တို့အဆင်မပြေဘူးတော့အဲ့တော့ဒီလိုနောက်နေဟုတ်ပြီဒီနေ့ကတော့ကျွန်တော်လမ်းကြောင်းပြေးနေပါပြီမနေ့ကညမှာကျွန်တော်တချို့ပြသမယ်ဆိုပြီးတော့အဲ့ဒီဘုတ်ကင်နဲ့သွားတဲ့လမ်းကြောင်းတွေကိုအများကြီးမနေ့10နိုင်လောက်ဆိုရင်ကျွန်တော်တို့လမ်းကြောင်းပြေးလိုက်ရတဲ့ဘဝရောက်တယ်ဟိုအဆင်နိုင်နောက်ပိုင်းအကြောင်းကြားတဲ့လမ်းကြောင်းမနေ့မှာကျွန်တော်တို့တယ်ပါလေဒီနေ့အကြောင်းကြားတဲ့လမ်းကြောင်းတွေမနေ့မှာမတည်ဘူးအဲ့လိုမနေ့ကအကြောင်းကြားတဲ့လမ်းကြောင်းတွေတပတ်ခါမှတင်ရတော့ကျွန်တော်ကဒီနေ့အကြောင်းကြားတာဒီနေ့တော့တင်လို့မရဘူးမနေ့ကဒီနေ့အကြောင်းကြားတဲ့လမ်းကြောင်းတွေမှလည်းမနေ့ကမိုးလင်းတဲ့ကျိုးတောက်ချုပ်သွားတာ
ကူးစက်ခံရသူတွေရက်ွက်တိုင်းလူလုံးမှာမြပြလာတာနဲ့အမျှဂရုစိုက်စောင့်ကြည့်ကုသပေးဖို့ COVID-19 စောင့်ကြည့်ကုသရေးစင်တာတွေလိုအပ်နေတာပါစစ်ကောင်စီဟာဒီလိုအပ်မှုတွေကိုမဖြည့်ဆည်းပေးနိုင်တာကြောင့်ပြည်သူတွေဟာနိုင်တဲ့လောက်ဝင်ကိုထမ်းပြီးကိုဗစ်ကိုကာကွယ်နေကြရပါတယ်ကုသကာကွယ်ရေးအတွက်လိုအပ်နေတဲ့အောက်ဆီဂျင်ရရှိမှုမှာလည်းအချိန်ကုန်လူပင်ပန်းငွေကြေးစိုက်ထုတ်မှုများစွာနဲ့လှုပ်ဆောင်နေကြရတာပါလက်ရှိနိုင်ငံရေးအခြေအနေအရပြည်သူတွေအနေနဲ့အချင်းချင်းကူညီအားပေးကြရင်ဝိုင်းဝန်းစုပေါင်းဖြည့်ဆည်းမှုကအဓိကဖြစ်တယ်လို့ပညာရှင်တွေကအကြံပြုပြောဆိုကြပါတယ်ကိုဗစ်ကုသရေးစင်တာတွေမှာကူညီခဲ့တဲ့ဆရာဝန်တူကတော့ပြည်သူတွေမှာကိုဗစ်နဲ့ပတ်သက်တဲ့အသိပညာကျွယ်ဝဖို့နဲ့အချင်းချင်းကြားပွင့်လင်းယူသားကြဖို့လိုအပ်တယ်လို့ပြောပါတယ်
။ပြည်သူမှာပြည်သူပဲရှိတဲ့အတွက်ကြောင့်မို့လို့ကျမတို့ဒီတယောက်နဲ့တယောက်ညှာတာရမယ်တယောက်နဲ့တယောက်သူဆောင်ရှိရမယ် ငါကိုဗစ်ဖြစ်နေတယ်မင်းတို့အိမ်မလာနဲ့ဟုတ်ငါကိုဗစ်ဖြစ်နေတယ်အပြင်သွားလို့မရအောင်ငါ့ဟိုတော့ဖားလေးဝယ်ပြီးပါအဲ့ဒါမျိုးဘုံခံချင်းအပြင်ဒေးလူရာဆက်ဆံရေးမှာလည်းအဟံတားလေးတစ်ခုရှိမယ်ဒါပေမဲ့အဲ့ဒီအဆက်အံတားဒီ
အသက်ရှင်ခွင့်လုံခြုံခွင့်ဟာလူသားတိုင်းရတင်ရတဲ့အခြေခံလူခွင့်ရေးဖြစ်ပါတယ်။လက်ရှိအချိန်မှာတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနေနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာပြည်သူတွေဟာဒီအခွင့်အရေးရရှိဖို့အခက်အခဲတွေရှိနေတာပါ။လွတ်လပ်စွာစေကူတာကွင်စေကူတာမှုခံယူခွင့်တွေကအစားပြည်အားပေးအကြံထားတာတွေတားဆီးပိတ်ပင်ထားတာတွေကြောင့်မှနေစဉ်ဖြတ်တန်းနေကြရပါတယ်။ ဒီလိုအခြေအနေတွေကြောင့်ပဲပြည်သူအများစုကကိုဗစ်တက်တရာလိုင်းကိုကိုအားကိုကိုကျော်ဖြတ်ရင်တာဝန်ယူမှုတာဝန်ခံမှုရှိတဲ့အစိုးရကောင်ကိုပြန်လည်ရရှိဖို့နေ့စဉ်နဲ့အမျှမျှော်လင့်နေကြပါတယ်။ဒီသတင်းကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ်။ SBS.com.au/bemisgo
ဆိုရတဲ့တွင်တွေစောင်းမားတွေနဲ့စက်တန်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါရှင်
sbs မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ